လူခွင့်ရေးအတွက်ထုတ်ဖော်ပြောဆိုသူတွေလူခွင့်ရေးကိုကာကွယ်သူတွေနဲ့သတင်းထောက်တွေကိုမြန်မာစစ်တပ်ကချင်းချောက်တဲ့အပြုအမူတွေတိုးပြီးတော့လုံလာနေတယ်ဆိုပြီးဒီအပေါ်မှာအထူးပဲဆိုရင်လည်းကြောင်လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights အဖွဲ့ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လကစမ်းပြည်နယ်မှာကချင်စေတနာဝန်ထမ်းကျောင်းဆရာမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုထိခိုက်နိုင်တဲ့လိုရက်တွေကိုအာဏာပိုင်တွေကလှုံ့ဆော်နေတယ်လို့လည်းဝေဖန်လိုက်ပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံအတွင်းပြည်ပကဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အပြစ်ကျူးလွန်သူတွေကိုဖော်ထုတ်ရေးယူမဲ့အစားဒီလိုချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်မှာမြန်မာစစ်တပ်ကချင်းချောက်ပြောဆိုတာတွေရှိနေတယ်လို့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဝေဖန်လိုက်တာပါလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ပြောဆိုသူတွေကိုဥပဒေအရရေးယူမဲ့ဆိုပြီးချင်းချောက်တာတွေဟာအစိုးရနဲ့စစ်တပ်ရဲ့လုံယုံလုံစင်တစ်ခုလိုဖြစ်လာနေတယ်လို့ဆိုပြီးဒါဟာစိုးရင်စရာဖြစ်တဲ့အကြောင်း 45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးတစ်ယောက်ဖြစ်တဲ့ Amy Smith ကပြောပါတယ
် The reason why we felt this was an important issue to pick up and bring attention to is because it's part of a worrying trend that we're starting to see in the country where the Myanmar military
ကျွန်တော်အနေနဲ့ဒီကိစ္စကိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေအများသိအောင်ထောက်ပြရတဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံထဲမှာစိုးရင်စရာအခြေအနေတွေတွေ့လာနေရလို့ပါပဲမြန်မာစစ်တပ်ဟာသတင်းတောက်တွေလူခွင့်ရေးတွေကာကွယ်ပြောဆိုသူတွေလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်သူတွေကိုချိန်ချောင်းနေပါတယ်မြန်မာစစ်တပ်အနေနဲ့ကိုယ်နဲ့သဘောထားမတူသူတိုင်းကိုလိုက်ပြီးတော့နှောက်ပိတ်ဖို့မဖြစ်နိုင်ဘူးဆိုတာလက်ခံရပါမယ်မြန်မာနိုင်ငံမှာအပြောင်းလဲတွေတကယ်ပဲလိုလားရယ်ဆိုရင်သမရယုံအနေနဲ့လည်းပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုကာကွယ်ပေးရပါလိမ့်မယ်ပြည်ကလေးကကချင်စစ်တပ်ဝန်ထမ်းကျောင်းဆရာမနှစ်ဦးရှမ်းပြည်နယ်ထဲမှာမတရားပြုကျင့်တပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့အမှုမှန်ဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်မှာချိန်ချောက်တာတွေရှိခဲ့တယ်လို့တိမတာခင်တုံးကလည်းဒီကချင်တိုင်းရင်းသားဥပရရှောင်းကိုသူ့ရဲ့အသက်16နှစ်အရွယ်တမိငယ်တိတ်ဆုံးမှုမှာမြန်မာစစ်တပ်ကတာဝန်ရှိတယ်လို့စွပ်စွဲပြောဆိုခဲ့တဲ့အတွက်အရေးယူခံရတာတွေရှိခဲ့တယ်လို့လည်း 45 Rights အဖွဲ့ကထောက်ပြပါတယ်
So basically this press release concerns the death of two kitchen teachers who were killed earlier this last month in January after their bodies were found
ဒီကနေ့ဇန်နဝါရီလကကချင်ဆီယမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ခုလိုမျိုးကြေညာချက်ထုတ်ရတာပါကျောင်းဆီယမနှစ်ယောက်ရဲ့အလောင်းကိုတွေ့ခဲ့ရပြီးတဲ့နောက်မှာဒေသခံတွေနဲ့လူခွင့်အဖွဲ့တွေကဒါဟာမြန်မာစစ်သားတွေကမတရားပြုကျင့်ပြီးတော့တပ်ဖြတ်ခဲ့တာလို့ဆိုပြီးတော့စွပ်စွဲပြောဆိုခဲ့ပါတယ်ဒီဖြစ်ရပ်ကတကယ့်ကိုရဲရဲစစ်စစ်ကျူးလွန်ခဲ့တဲ့ဖြစ်ရပ်ပါဒီလိုမျိုးပြောဆိုချက်တွေထောက်ပေါ်လာပြီးတဲ့နောက်မှာပဲမြန်မာစစ်တပ်ကဒီကိစ္စမှာသူတို့မပါဝင်မပတ်သက်ပါဘူးလို့ကြေညာချက်ထုတ်ပြန်ခဲ့သလိုမြန်မာစစ်တပ်ပါဝင်ပတ်သက်နေတယ်လို့ပြောဆိုသူတွေကိုလည်းအရေးယူမယ်လို့ထင်ကြောက်ခဲ့ပါတယ်။ကချီကျောင်းဆရာမနှစ်ဦးတပ်ဖြတ်ခံရတဲ့ကိစ္စအမှုမှန်ဖော်ထုတ်နိုင်အောင်လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်သွားဖို့ 45 Rights အဖွဲ့ကတောင်းဆိုတဲ့အကြောင်းလဲ Amy Smith ကပြောပါတယ်။လနဲ့ခိုင်ပြည်ပကတွေဖြစ်ပွားနေတဲ့ဒေသတွေမှာအရက်သားပြည်သူတွေအပေါ်အကြမ်းဖက်မှုတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးတော့အပြစ်ကျူးလွန်သူတွေကိုအာဏာပိုင်တွေကထိရောက်ရောက်ရေးယူခြင်းမရှိတဲ့အပြင်လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေအပေါ်မှာဒါချိန်ချမှုတွေတိုးလာနေတယ်လို့ဆိုပြီးမြန်မာအာဏာပိုင်တွေအနေနဲ့ဒီအခြေအနေတွေကိုအမြန်ဆုံးရပ်တန့်ဖို့ 45 Rights အဖွဲ့ကတောင်းဆိုထားပါတယ်ရှင်